Welcome to the Voice of America in Burmese.
ပြည်ထောင်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အသံကနေ2024ခုနှစ် August လ25ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလုပ်နေပါခင်ဗျာညတစီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့လော်ဘလွန်နိုင်ငံတောင်ပိုင်းမှာဟက်စူလာတွေကိုပြစ်မှတ်ထားပြီးဒီနေ့စောပိုင်းမှာပဲအစ္စရေးကလေကြောင်းကအပြင်းထန်တိုက်ခိုက်ပါတယ်။ရိုဂျာတွေနဲ့လူနည်းစုတွေပေါ်ပြင်းထန်မှုတွေအတွက်အမေရိကန်ကသတိပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုရရန်နိုင်တဲ့သူပြောပြသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာဆိုရင်တော့
အားလုံးလည်းမြင်နေတယ်စစ်တိုင်းလို့အရင်တော့တူမီနဲ့ဆာခဲ့ရတယ်ကျွန်တော်ဒေါ်လန်ရေးကနေစစ်တိုင်းတစ်ပိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လိုက်ရဘိုးလူသားနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေ
ဆရာနာသိမှုကိုစန့်ကျင်ပြီးတော့လက်ရှိထိုင်းမြန်မာနယ်စပ်ကဒေါ်လန်နေမြန်မာရောက်နေတဲ့ဒါရိုက်တာကိုပေါ့ပြောသွားတာဖြစ်ပါတယ်တွေ့ဆုံမိ мян ကအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရညာတို့ရဲ့မျောလင့်ချက်၊ကမ္ဘာမြေမမီဒီယာမြင်ကွင်း၊မြင်ကွင်းရဲ့အမှတ်စုများ၊မြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်လည်တို့ကကြီးညာပြီးမှာဖြစ်ပါတယ
်။ဟက်စပူလာဖွဲ့ကိုလက်ဦးမှုယူတက်ခတ်မှုဖြစ်အစ္စရေးကပြောဆိုလိုက်ပြီးလမ်းလုံးနိုင်ငံတောင်ပိုင်းမှာဒီကနေ့စောပိုင်းလေကြောင်းကအပြင်းထန်တက်ခတ်ခဲ့ပါတယ်။အဆူလာစစ်သွေးကြွတွေကတော့ပြီးခဲ့တဲ့လတဲ့ဘေရုတ်မြို့မှာထိတ်တန့်တံမှုတယောက်အစ္စရေးတက်ခတ်မှုကြောင့်တိုက်စုံးတဲ့ပေါ်လက်တုံပြန်တဲ့အနေနဲ့ရာနဲ့ချီတဲ့ရော့ကက်ဒုံးတွေ၊ဒရုန်းတွေပစ်ခတ်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်အီရန်နဲ့ဒေသရင်းကထောက်ခံသူစစ်သွေးကြွတွေပါဝင်လာပြီးစစ်ပွဲကျယ်ပြန့်လာမှာစိုးရိမ်နေချိန်မှာပဲအပြန်အလှန်တက်ခတ်မှုတွေအပြင်းထန်ဖြစ်ခဲ့တာပါ။အစူလာဘွဲကရော့ကက်တွေမစ်ဆိုင်းတုံးတွေနဲ့အပြင်းထန်ပစ်ခတ်ဖို့စီစဉ်နေတာကြောင့်လက်ဦးမှုယူတက်ခိုက်တာလို့အီဇွေးစစ်တပ်ကပြောဆိုခဲ့တာပါအီဇွေးကတက်ခိုက်မှုနဲ့ပတ်သက်လို့ပြောဆိုပြီးမကြခင်မှာပဲဟက်စပူလာဘွဲထူထောင်သူတူဖြစ်တဲ့ဖူဝက်ချူကာအီဇွေးရဲ့လေကြောင်းတက်ခိုက်မှုအတွင်းတည်ဆုံးတဲ့ပုံမှာကနဦးလက်တုံပြန်တဲ့အနေနဲ့အီဇွေးစစ်ပတ်ဆိုင်ရာပြစ်မှတ်တွေကိုတက်ခိုက်ခဲ့တယ်လို့လည်းဟက်စပူလာဘွဲကပြောဆိုခဲ့တာပါနေလပိုင်းမှာတက်ခတ်မှုတွေရက်ဆိုင်ခဲ့ပြီးတိကျထိခိုက်မှုအ ਨੇ ချင်းသာရှိပေမဲ့တင်းမာမှုတွေတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံအနောက်ပိုင်းဆိုလင်ငံမြို့မှာလူ3ယောက်တေဆုံ6ယောက်ဒဏ်ရာရခဲ့တဲ့ဒါနဲ့ထိုးတိုက်ခိုက်မှုမှာမတင်ကားသူအဖြစ်ဖမ်းဆီးထားသူဟာအသက်26နှစ်အရွယ်ဆီးရီးယားမျိုးသားဖြစ်ကြောင်းဒီကနေ့စောပိုင်းမှာပဲအနာပိုင်တွေကပြောလိုက်ပါတယ်ကိုရိုင်းလာရောက်ဖမ်းခံခဲ့ပြီးတိုက်ခိုက်မှုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့တယ်လို့ဒူဆယ်ဒော့ဖ်ရဲတပ်ဖွဲ့နဲ့အစိုးရရှေ့နေုံကပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါဖမ်းဆီးထားသူရဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အပြင်းထန်စုံစမ်းနေတယ်လို့လည်းပြောပါတယ်ဆိုလင်ကန်မြို့ရဲ့နှစ်ပေါင်း650တမိုင်းကြောင့်အထိမတ်ပွဲတော်အဖြစ်ဈေးထဲမှာဂီတဖျော်ဖြေပွဲကျင်းပနေခြင်းပြီးခဲ့တဲ့တောက်ကြာနေ့ညနေပိုင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွက် IS သူကြောင့်အဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြေညာခဲ့ပါတယ်ရှိလာတဲ့ပြည်နယ်သုံးခုမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပြီးတော့လူမှုကြီးကြပ်ရေးစီစဉ်တွေကိုတင်းကျပ်ဖို့လိုလားတဲ့လက်ရစွန် AFT ပါတီကအနိုင်ရမဲ့အလားလာတွေရှိနေချိန်မှာတိုက်ခိုက်မှုနဲ့မတင်ကားသူစီးရီးယားမျိုးသားတယောက်ကိုဖမ်းဆီးခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရတာပါမတင်ကားသူထွက်လာတယ်လို့ဆိုတဲ့ဆိုလင်ကန်မျိုးကဒုက္ခသည်အကူအညီပေးစင်တာတစ်ခုကိုတော့စနေနေ့မှာပဲရှာဖွေခဲ့ကြောင်းအာနာပိုင်နီကသတင်းထုတ်ပြန်ထားပါတယ်ပြီးတော့
Telegram internet ဆက်သွယ်လူမှုကွန်ရက်တီထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ရုရှားပြင်သစ်ဂရေကျွဲတည်းပတ်ဗက်ဒူရော့ဖ်ကိုပါရီမြို့စုံကဗိုလ်ရဲလေစိမ်းမှာမနေ့နောက်ပိုင်းကပဲဖမ်းဆီးလိုက်တယ်လို့အမည်မပေါ်လို့တဲ့နှီးဆက်သူတွေကိုကိုကာပြီး TF1 နဲ့ BF1 ရုံးပြင်သစ်ရုံးတန်ထဏတွေကပေါ်ပြကြပါတယ်ကိုပိုင်ဂျဲလီင်နဲ့ခရီးသွားနေတဲ့ဒူရော့ဖ်ကိုပြင်သစ်ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတစ်ခုအတွက်ဖမ်းဝရမ်းနဲ့ထိန်းသိမ်းတာလို့လည်း TF1 သတင်းဌာန website မှာဖော်ပြခဲ့တာပါသူကအစောဆုံးဒီနေ့မှာတရားစွဲအရေးယူနိုင်ရည်ရှိတယ်လို့လည်းပြင်သစ်သတင်းတွေမှာဖော်ပြနေပါတယ်ဖမ်းဆီးမှုနဲ့ပတ်သက်လို့တက်လော Telegram ကုမ္ပဏီကရောပြင်သစ်အာဏာပိုင်တွေကပါတရားဝင်ပြောတာတော့မရှိသေးပါဘူးအသုံးပြုသူတန်းတထောင်နီးပါးရှိတဲ့ Telegram လူမှုကွန်ရက်ဟာရုရှား Ukraine နဲ့တချင်းကဆိုဗီယက်ယူနီယံလက်အောက်ကကွဲထွက်လာတဲ့နိုင်ငံတွေမှာအသုံးများပါတယ် Facebook YouTube WhatsApp Instagram TikTok နဲ့ WeChat စတဲ့လူမှုကွန်ရက်တွေပြင်တော့ Telegram ကိုအသုံးများရပါတယ်ခင်ဗျာ
အ
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအချက်အလက်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြီးထွားလာနေတဲ့အမျှလူနည်းစုတန်းရင်းသားတွေဘာသာကြားတွေထူးသဖြင့်ရိုဟင်ဂျာတွေအတွက်အခက်အခဲတွေပိုတိုးလာနေတယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်လူမျိုးတို့တစ်ဖက်မှုကလွတ်မြောက်လာတဲ့ရိုဟင်ဂျာတွေနဲ့တသားတည်းရပ်တည်ကြောင်းလဲရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွင်လူခွင့်ရေးချိုးဖောက်မှုတွေကြောင့်တိုင်းနယ်ချီရိုဟင်ဂျာတွေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံထွက်ပြေးခဲ့ရတဲ့2019ခုနှစ်ကဖြစ်ရနှစ်ပတ်လည်အချိန်မှာထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့စီရင်ကကြေညာချက်မှာဖော်ပြခဲ့တာပါမြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းနိုင်ငံတွေမှာဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေအတွက်အရေးကြီးတဲ့အကူအညီကိုဆက်ပေးသွားမယ်လို့လည်းကြေညာခဲ့ပါတယ်လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ကရိုဟင်ဂျာတွေအတွက်စာနာမှုအကူအညီဖြင့်ဒေါ်လာတန် 2,400 နီးပါးပေးအပ်ခဲ့ပြီးဖြစ်တယ်လို့ရိုဟင်ဂျာတွေနဲ့အရက်သားတွေပေါ်ရက်ဆက်ချမ်းကျမှုလောက်ရတွေကိုမှတ်တမ်းပြုစုထားကြောင်းလဲကြေညာချက်မှာဖော်ပြခဲ့တာပါမြန်မာပြည်သူတွေရဲ့ဒီမိုကရေစီအားလုံးပါဝင်ခွင့်နဲ့ငြင်းချမ်းတဲ့အနာဂတ်အတွက်လူလားချက်တွေကိုဆက်လက်အားပေးထောက်ခံတယ်လို့အရက်သားတွေကိုအကာအကွယ်ပေးဖို့တက်ဆိုင်ရာဖွဲ့စည်းအားလုံးကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကကဘာလက်ခီးသွားတဲ့အလားများတဲ့ဘူးကဒေသမှာမိုးအကြီးကျယ်ရွာသွန်းပြီးတော့မြေပြိုကျတာကြောင့်မြန်မာ9ပါဝင်လူ13ယောက်သေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမိုးအကြီးကျယ်ရွာသွန်းခဲ့တာကြောင့်ဘူးကဒေသမှာမြေပြိုကျခဲ့တာဖြစ်တယ်လို့ဘူးကခရိုင်အုပ်ချုပ်ရေးမှူးဆိုဖန်းစုဝန္နာရက်ကပြောပါတယ်။သေဆုံးသွားတဲ့မြန်မာ9ယောက်ဟာထိုင်းနိုင်ငံမာလာရောက်အလုပ်လုပ်ခံကြတဲ့ရွှေပြောင်းလူသမားတွေဖြစ်ပြီးတော့ဒါပြင်ရုရှားဇုံတွေတတွဲနဲ့ထိုင်းနိုင်ငံသား2ယောက်တို့လည်းသေဆုံးခဲ့တယ်လို့ဆိုဖန်းကပြောပါတယ်။မြေပြိုကျမှုကြောင့်နောက်ထပ်လူ20တန်းရရခဲ့ပြီးတော့အင်ဂျင်209လုံးထိခိုက်ပျက်စီးသွားတယ်လို့လည်းပြောပါရယ်ထိခိုက်သေးဆုံးသွားတဲ့သူတွေရဲ့ဒီမိသားစုဆွေမျိုးတွေနဲ့သက်ဆိုင်ရာတန်ယုံတွေကိုထိုင်းအာဏာပိုင်တွေဘက်ကဆက်သွယ်အကြောင်းကြားထားတယ်လို့လည်းဖူးခတ်အုပ်ချုပ်ရေးမှူးကပြောပါရယ်မြေပြိုကျမှုကြောင့်လူနေအိမ်အဆောက်အုံတွေအပြင်လမ်းဒါးတွေလည်းထိခိုက်ပျက်စီးသွားခဲ့တာတွေကိုထိုင်းနိုင်ငံကလူမှုကွန်ရက်မီဒီယာတွေမှာတော့တွေ့ရပါရယ်အပျက်စီးတွေကိုလိုက်လံရှင်းလင်းဖယ်ရှားတာတွေဆက်လက်လှုပ်ဆောင်နေပေမဲ့လည်းပျောက်ဆုံးနေတဲ့သူတွေကိုရှာဖွေတာတွေကိုတော့ရဆိုင်လိုက်ပြီလို့ထိုင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါအရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြားစေရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေမှာအသက်ဘေးကလွတ်အောင်တင်းရှောင်ပြေးနေရတဲ့ရိုဟင်ဂျာတွေပါဝင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုလူသားစံမှုစာနာတွေနဲ့နိုင်ငံကစံဥပဒေတွေကိုလိုက်နာချဉ်းကပ်ပါလို့ NUG လူခွေဒုဝန်ကြီးကအကြံပြုတိုက်တွန်းပါတယ်ရိုဟင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေအပေါ်ပပောင်းဆောင်ကပြောဆိုမှုတွေကွဲလွဲနေချိန်မှာတရင်တူတရင်မာတွေရဲ့တားကောင်မဖြစ်ကြဖို့ရေးကြည့်တယ်လို့လည်း NUG လူခွင့်ရေးဒုဝန်ကြီးကပြောပါတယ် NUG လူခွင့်ရေးဝန်ကြီးဌာနဒုဝန်ကြီးဦးအောင်ကျော်မို့ကို VOA Studio မှာမတ်စုမုံကတွေ့ဆုံမိမြန်ထားတာကိုရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျမတို့ဒီကနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံမှာအခုလက်ရှိရခိုင်ဘက်မှာပေါ့နော်အာရခတက်တော် AA နဲ့စစ်ကောင်စီတက်တဲ့ကြားမှာတိုက်ပွဲကအပြင်းထန်ဖြစ်နေတယ်။နောက်ရခိုင်ပြည်နယ်ထဲမှာလည်းဒီလိုမျိုးနယ်မြေသိမ်းတိုက်ပွဲတွေဖြစ်နေတဲ့အခါမှာစစ်ရေးကတော်တော်လေးကိုပြည်ပခါကပြင်းထန်လာတယ်။ဒါလည်းတော်တော်လေးကြာလာပြီပေါ့။ဆိုတဲ့အခါကျတော့အဲ့ဒီအချိန်မှာဒေသခံခုနပြောတဲ့ဒီရခိုင်တိုင်းရင်းသားတွေကဒီရိုဟင်ဂျာတွေရောမွတ်စလင်တွေရောအဲ့ဒီမှာရှိနေတဲ့ဌာနေတိုင်းရင်းသားတွေတော်တော်များများကစစ်ဘေးကနေလွတ်အောင်လို့ထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာရှိတယ်။ဒါပေမဲ့အထူးသဖြင့်ကတော့အထူးသဖြင့်မောင်တော်ဘက်မှာပေါ့နော်။မောင်တော်ဘက်မှာစစ်ကောင်စီဘက်ကလည်းလူသားတိုင်းဖြစ်တဲ့ဒီမွတ်စလင်ရိုဟင်ဂျာတွေကိုထိန်းသိမ်းထားပြီးတော့မှဆောင်ရွက်နေတဲ့အနေအထားတွေရှိတယ်လူခွေးချုပ်ဖောက်မှုတွေရှိတယ်လို့ပြောတယ်။နောက်အရခတ်တက်တော် AA ဘက်ကလည်းဒီလိုမျိုးပေါ့နော်ဒီသတင်းမျိုးစုံထွက်ပေါ်နေပြီးတော့မှလူခွေးချုပ်ဖောက်မှုတွေရှိနေတယ်ဆိုတဲ့ဟာတွေလည်းရှိတယ်။အဲ့ဒီအပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာရှိတဲ့လူခွေးအဖွဲ့တွေဘက်ကလည်း statement ထုတ်ပြီးတော့မှတိုက်တွန်းနှိုးဆော်နေရတာရှိပါတယ်။ဆိုတော့လက်တလုံးမောင်တော်မှဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အန်ယူဂျီလူခွေးဝင်ကြီးဌာနတစ်ခုအနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဘလို့များသုံးသပ်မိတယ်လဲနောက်ပြီးတော့လက်တလောဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးတော့ဘာများဒါနဲ့ပတ်သက်ပြီးပြောချင်တာရှိပါလဲရှင်
ဟ ဟုတ်ကဲ့အခြေအနေကတော့မဆုံးမပြောသလိုအရန်ရှုပ်ထွေးလုံအကြီးရေပေါ့နော်ရှုပ်ထွေးလုံအကြီးကြီးတဲ့နေရာမှာဒီအစစ်တပ်ကဒီအဒီစစ်တပ်နဲ့ပူးပေါင်းတဲ့ရိုဟင်ဂျာအမေရိကန်လက်နက်ကင်တပ်ဖွဲ့တွေရောဒီတစ်ဖက်ကအေးပေါ့သုံးပွင့်ဆိုင်ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဒီနေရာမှာအရိုဟင်ဂျာမွတ်စလင်တွေရောတခြားသောဒီလူမျိုးစုတွေပေါ့ဒိုင်နေရိုမရိုရိုစသဖြင့်ပေါ့နော်ရက်ရခိုင်စသဖြင့်ရတပ်ပြည်သူဒီအားလုံးကဒီဟာရက်တန်ကိုအနေနဲ့များပုံတဲ့အတွင်တဲ့မျိုးစုံနဲ့ခံရတာတော့အမှန်ပဲအဲ့တော့ဒီနေရာမှာကျွန်တော်တို့ရဲ့ရက်တီချက်ကတော့ဒီစန်တန်ဘူးပေါ်မှာရက်တီတဲ့ရက်တီချက်ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီတော်လင်ရေးမိဖက်ဒီမဟာမိတ်တွေနဲ့လည်းကျွန်တော်တို့ထိတွေ့ဆက်ဆင်မှုတွေလုံတိုင်းလုံတိုင်းနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေပေါ့International Humanitarian Law ရဲ့အရေးကြီးပုံလေးစားလိုက်နိုင်ရမယ်အနေထားတွေကိုကျွန်တော်တို့ကစိန်ဆက်မပြတ်ကျွန်တော်တို့ကထုတ်ပြောစုလေးရှိတယ်ပေါ့ဒီနေရာမှာအခရာကြဆုံးကရက်သားပြည်သူတွေကိုကြောသားရင်သားလူမျိုးပါတာမခွဲခြားပဲနဲ့အကာအကွယ်ပေးဖို့ကဒီတိုက်ပွဲမှာပါဝင်စင်နေနေတဲ့ဒီအစိုးဖွဲ့အားလုံးမှာကျွန်တော်တို့ကမဖြစ်မနေလိုက်နိုင်ရမယ်တောင်းဝတ်တရားရှိတယ်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့ကစိန်ဆက်မပြတ်မိမောင်းထုတ်ပြောလေးရှိတယ်ဒါအတွင်ကူပွဲမှုဆိုင်ရာတရားမျှတမှုပေါ်ဆောင်ပေးရမှုဝါဒလည်းမြို့သားယဉ်ကျေးဆိုရာNUCC စသဖြင့်ကျွန်တော်တို့တိုင်းဒေသမဟာမိတ်တော်လည်းဖွဲ့စည်းတွေနဲ့လက်တွေ့ပြီးကျွန်တော်တို့ဆောင်ရွက်နေတာရှိတယ်
။ဟုတ်ကဲ့ဒီမိကွန်းတချို့ထုတ်လာတာရှိတာက2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဒီစစ်ရေးပြိပခါတွေဖြစ်နေတာကရခိုင်တခုတည်းမဟုတ်ဘူးပေါ့နော်မြန်မာနိုင်ငံတဝန်းလုံးဖြစ်တယ်။စကိုင်းမကွေးကရင်နီကယားအများကြီးပဲနော်ရှမ်းအခုဆိုလို့ရှိရင်လည်းရှမ်းပြည်နယ်တဝမ်းမှာဖြစ်နေတယ်ဒါပေမဲ့ရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတဲ့ခါကျတော့ကုလသမဂ္ဂအပါအဝင်လူခွင့်ရေးဖွဲ့တွေနိုင်ငံတကာဖွဲ့တွေက highlight လုပ်တယ်ဆိုပြီးတော့တချို့ကမေးခွန်းထုတ်တာတွေရှိတယ်ဒါပေမဲ့နောက်တကြောပြန်ပြီးတော့မှလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်လာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေကြောင့်မလို့နှစ်ဖက်ကဒီလိုမြစ်တာရက်ခန့်တဲ့အနေအထားမျိုးတွေလည်းရှိနေတယ်ဆိုတဲ့ခါကျတော့ဒီမြန်မာနိုင်ငံတဝမ်းလုံးအပါအဝင်ဒီရခိုင်ပြည်နယ်တကြောလုံးမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လူခွင့်ရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဗာဒီများကူညီဆောင်ရွက်ပေးနေတာတွေရှိတယ်လူသားချင်းစာနာမှုကိစ္စတွေနောက်တစ်ခုကပြောနေတဲ့အခုဒီလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ပို့ပြီးတော့မှထိထိရောက်ရောက်ကာကွယ်စောင့်ရှောက်ပေးနိုင်မှုအထူးသဖြင့်ရက်သားတွေပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဘာတွေရောစောင့်ရနေတာတွေရှိပါလဲရှင
်ရခိုင်ပြည်နယ်ရဲ့အခြေအနေကတခြားဒေသတွေရဲ့အခြေအနေနဲ့ခြားနာချက်ကတနိုင်ငံလုံးဖြစ်တဲ့ဒါအမတန်ဝန်းနေစရာကောင်းတယ်လေချောင်းကနေတိုက်ခိုက်တာတွေဒါလည်းကျွန်တော်တို့ကမတမ်းမရတွေလေးပြောလို့တယ်လို့အဒီကျွန်တော်တို့ဒီလူသိရှင်ကြလဲထွက်ပြီးပြောတဲ့ဟာပြောသင်ပြောတတ်တဲ့ဟာတွေပြောတဲ့ဟာတွေရှိတယ်။ရခိုင်မှာကြံခဲ့တဲ့6သိန်းတော်သောရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်မှာတတန်းတော်ရိုဟင်ဂျာတွေကဒီနိုင်ငံတကာတရားရုံးကအခုကျွန်တော်တို့လက်ရှိရင်ဆိုင်နေရတဲ့အမျိုးကဒီလူမျိုးတွန်းတပ်ဖြတ်မှုကျူးလွန်ခံရတဲ့ဆိုတဲ့အမှုဖြစ်တယ်။အဲ့တော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တကဘာလုံးကအမေရိကန်ဆိုရကလည်းဒါကို genocide အနေနဲ့ဒီရှစ်ကျင်မြောက်သတ်မှတ်ခဲ့တာရှိတဲ့အခါကျတော့ဒီထဲမှာကြံခဲ့တဲ့လူတွေရဲ့ဒီအနေထားကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နေတာမှုအများဆုံးနဲ့ genocide survivor တွေဒီလူမျိုးတွန်းတပ်ဖြတ်မှုကနေထွက်လွတ်မြောက်ရှင်သန်ခဲ့တဲ့လူတွေဖြစ်တယ်။လူအသက်တွေကတော့အားလုံးအတူတူပဲလူကုန်တိတ်ကတော့အတူတူပဲ
ဒ
ါပေမဲ့အတင်နဲ့ကတော့မတူဘူးဒီဖြစ်ပုံဖြစ်နေတဲ့ပုံတံတွေကမတူဘူးဆိုတဲ့ဟာကိုသိစေချင်တယ်ခင်ဗျ
ာ။အဲနောက်ဆုံးအနေနဲ့ပြောချင်တာကအခုအာရခတ်တက်တော် A အနေနဲ့ကနယ်မြေစိုးမှုရေးမှာရခိုင်ပြည်နယ်မှာတော်တော်လေးကိုမှမျိုးတွေလည်းနယ်တွေလည်းတင်ထားတယ်။ပြီးတော့ဒီရိုဟင်ဂျာမွတ်စလင်တွေအထူးသဖြင့်ဒီဒေသမှာရှိနေတဲ့ကိစ္စတွေတော်တော်များများကို A အာရခတ်တက်တော်ဘက်ကဒီအများကြီးနားလည်မယ်ပြီးတော့နယ်မြေကိစ္စနဲ့ပတ်သက်ပြီးတော့လည်းသူတို့အနေနဲ့အခုလက်လောဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့လည်းသိထားနိုင်တဲ့အနေအထားမှာရှိတယ်ပေါ့။ဆိုတဲ့အခါကျတော့အခုလက်ရှိဖြစ်နေတဲ့အနေအထားတွေနဲ့ပတ်သက်ပြီးNUG မျိုးသားညီညွတ်ရေးအစိုးရနဲ့ AAR အရခတက်တော်တို့ကြားမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆွေးနွေးတာမျိုးတွေနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အချင်းချင်းပေါ့နော်အပြန်အလှန်ပြောတာမျိုးတွေရှိလာ။ဘာဖြစ်လို့လဲဆိုတော့ AA ဘက်ကနေတရားဝင် statement တွေထုတ်တဲ့အခါမှာနေပြည်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်ကနေပြီးတော့မှထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်တဲ့အထူးသဖြင့်ဒီပိတ်မိနေတဲ့ရိုဟင်ဂျာမိသားစုတွေကိုကယ်ထုတ်နေတာတွေရှိပါတယ်စောင့်ရှောက်ထားတယ်။တကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးမြေပြင်ရဲ့တကယ်အဖြစ်မှန်ကိုသိချင်တယ်ဆိုရင်ကိုယ်တိုင်လာပြီးကြည့်ပါစုံစမ်းပါဆိုပြီးတော့ပြောခွင့်ရပုဂ္ဂိုလ်တွေပြောနေတာကြီးလည်းရှိတယ်ဆိုတော့အခုလက်တလောဖြစ်နေတဲ့မေခွန်းထုတ်စရာဖြစ်နေတဲ့ခုနသတင်းအမှားအမှန်ဝေခွဲနိုင်မှုဟိုဒီအရန်ခက်ခဲနေတဲ့အနေအထားမှာလက်တလောဒီဂျာကာလာညညရဲ့အစိုးရအနေနဲ့ရောဒါနဲ့ပတ်သက်ပြီးဓာတ်ရိုက်ဆွေးနွေးမှုတွေရှိလားပြီးတော့အရခတ်တက်တော် AA အနေနဲ့ရောဘာတွေဆောင်ရွက်ပေးဖို့တိုက်တွန်းချင်တာရှိပါလဲရှင်
အဲကျွန်တော်တို့မဟာမိတ်တွေအားလုံးနဲ့ထိတိဆက်ဆက်မှုတွေလုပ်တိုင်းလုပ်တိုင်းဒီတဲမှာအာရကထက်တော်နဲ့လည်းထိတိဆက်ဆက်မှုတွေကျွန်တော်တို့မဟာမိတ်ဆက်ဆံရေးကော်မတီကနေတဆင့်လုပ်တဲ့ဟာတွေရှိသလိုလူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေမှာလည်းကျွန်တော်တို့လူသားစာနာဝန်ကြီးဌာနကနေတဆင့်ပူးပေါင်းဆောင်ရွက်မှုတွေရှိတယ်ပေါ့။အဲဆိုတော့ရှိတဲ့အခါကျရင်လည်းဒီနေ့ဒီရခိုင်ရေးကပြောတင်ပြောတတ်တဲ့ဟာတွေဆွေးနွေးတတ်တဲ့ဟာတွေကျွန်တော်တို့ဒ ီမှာတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေကနေတစင်တီလေးဆက်ဆံမှုတွေလုပ်တာကတော့ရှိတယ်။ဒီနေရာမှာလည်းနှစ်ဖက်လုံးကတည်င်းအမားတွေရဲ့တာကုန်မဖြစ်ဖို့အရေးကြီးတယ်။အဓိကဒီလူသားဆန်မှုကိုကျွန်တော်တို့ကစာနာစိတ်နဲ့ကြည့်ဖို့လိုတယ်ပေါ့နော်။ဒီနေရာမှာကုလူဂျင်တာကိုပဲမပြောဘဲနဲ့သူ့နေရာမှာကုဆိုရင်ရောဆိုတဲ့ဒီစိတ်ကလေးနဲ့ကျွန်တော်တို့ကသုံးသက်ပြီးတော့ကြည့်ရင်ကျွန်တော်တို့အမှန်တရားကိုမြင်မှဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ရခိုင်မှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဒီမှာရခိုင်တိုင်းရင်းသားတွေပြေးနေရတဲ့ဆစ်ဆောင်ပြည်သူတွေကိုရောဝင်ကြီးနေတဲ့ဗာမြတ်ပြောချင်တာရှိပါလဲရှင
်အဓိကတော့ဒီတော်လင်ရေးခရီးကခက်ခဲကြမ်းတမ်းလွန်အားကြီးတယ်ကျွန်တော်တို့ပြီးဆက်နေရတဲ့ပြီးဆက်မှုပမာဏအတန်ရတာတင်တဲ့ကတယောက်နဲ့တယောက်တူချင်မှတူမယ်သို့တော့ဒီဆက်အနာရှင်ကိုကျွန်တော်တို့ကမြစ်ပြစ်ချေမုံတဲ့နေရာမှာစူပေါင်းတက်ရင်လည်းအဲတိုက်နိုင်မှသာကျွန်တော်တို့ဟိုလူလာတဲ့ဒီငြိမ်းချမ်းမှုကျွန်တော်တို့လူလာတဲ့တန်းတူညီမျှမှုကျွန်တော်တို့လူချင်နေတဲ့လုံခြုံမှုဒီဟာတွေကိုရရှိမှဖြစ်တဲ့အတွက်ကြောင့်မလို့ဆက်အနာရှင်ရဲ့ဒီလေးခွက်တခြားသောလေးခွက်တွေကနေကျွန်တော်တို့ကဟိုလေးခွက်တွေကိုကျွန်တော်တို့ကမြင်အောင်ကြည့်တက်ပြီးတော့ပေါ့နော်နိုင်ငံရေးရအမြော်မြင်ကြီးစွာလူသားဆန်ဆန်ရက်တည်ပြီးတော့ကျွန်တော်တို့ကစူပေါင်းရက်တည်ရင်ကျွန်တော်တို့ခရီးကတိတ်အကြမှာမဟုတ်ဘူးအဲ့ဒီအတွက်တယောက်ကိုတယောက်ပြီးမှခွင့်ရစာနာစိတ်အပြည့်နဲ့ကျွန်တော်တို့ကဒီခရီးကိုရှောက်မှသာကျွန်တော်တို့လူချင်းတဲ့ပန်းနိုင်ကိုညံ့ညံ့ရောက်မှဖြစ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့စတူဒီယိုထဲထီလာဖြည့်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျော်မကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
NUG လူခွေဒူဝန်ကြီးဦးအောင်ကျော်မကိုမတ်စုမုံကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါဆရာလာတိန်းတာကိုစန့်ကျင်ခဲ့သူလည်းဖြစ်၃နှစ်ကျော်ကြာတော်လိုင်းနယ်မြေမှာဖြတ်သန်းနေသူအမှုပညာရှင်တဦးအနေနဲ့မကြခင်အိမ်ပြန်ရတော့မယ်လို့မျှော်လင့်ကြောင်းရုပ်ရှင်ဒါရိုက်တာကူပေါက်က VOA ကိုပြောပါရယ်ထိုင်းနယ်စပ်တနေရာမှာဒါရိုက်တာကူပေါက်ကိုမိုင်းကျင်နိုင်ကတွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
လာပါကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တနေရာပေါ့နော်လုံခြုံရေးရတော့ကျမအမိအတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တနေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတော်လန်ရေးနယ်မြေထဲမှာဒီနှစ်ပေါင်း၃နှစ်ကျော်ကြာပေါ့နော်ဒီဆရာနာသိမ့်ပြီးကြတဲ့နောက်ပိုင်းကလေးอ่ะပေါ့နော်ဒီတော်လန်ရေးနယ်မြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာနာသိမ့်လုပ်ငန်းနေမှာတော်လန်ရေးလုပ်ငန်းနေမှာအမှုပညာရှင်တဦးနေနေနဲ့ပါဝင်လှုပ်ရှားနေတဲ့ဒါရိုက်တာကိုပေါ့ကိုကျမတို့တွေ့ဆုံမိမြန်မှာဖြစ်ပါတယ်။ဟုတ်ကဲ့မင်္ဂလာပါကိုပေါ့
။ဟုတ်မင်္ဂလာပါမမ။
ဟုတ်ကဲ့အခုလို၃နှစ်ကျော်လောက်ကြာပြီးမှပဲကိုပေါ့ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့နော်တွေ့ဆုံခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်။ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကိုပေါ့အခုဒီအမှုပညာတဲ့တုံးနေနေပေါ့နော်ဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီနေဆက်တစ်လျှောက်မှာကိုပေါ့အမှုပညာရှင်ဒါရိုက်တာတုံးနေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့နော်အဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါ့ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူးရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေဟာ၃နှစ်ကျော်ကြာလာပြီးရဲ့အချိန်မှာဘယ်လိုထိရောက်မှုတွေရှိတယ်လဲဆိုတာသုံးသပ်မိလဲရှင
်ဟုတ်ကျွန်တော်တော့ရန်ကုန်မှာအာနာရှင်ကိုဆန့်ကျင်နေကျွန်တော်ထဲထဲဝင်ဝင်ပါတယ်နောက်ဆုံးကျွန်တော်ကို February လကျွန်တော်18ရက်နေ့မှာကျွန်တော် fan run ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံနဲ့အဲ့ကလေးကအိမ်မပြန်တော့ဘဲနဲ့ရန်ကုန်မှာကျွန်တော်6လတတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်ဒီဗိုင်းလဲကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလဲရတယ်ကိုဗစ်လည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ပရိုပဂန်ဒါကိစ္စတွေတို့ကျွန်တော်ရန်ကုန်ငွေရှာတာတွေလုပ်ခဲ့ပြီးမဲ့ငါဒီတက်မှနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတတ်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျော်လဲကြောက်မို့ကျွန်တော်လည်းကြောက်တာပေါ့နော်ကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်တေခွဲခွဲရမှကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပျက်စီးမှတွေအကုန်လုံးကြောက်ပါတယ်ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းရေးဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇကားတွေပေါ့မှာကျွန်တော်ပြောခဲ့တဲ့ဇကားမှာကျွန်တော်ဂရီတီဖို့ပြည်သူကိုပေးခဲ့တဲ့အင်တာဗျူးတွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ့မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်ဘူးတကယ်လို့အဲ့အချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇကားအတွက်ကျွန်တော်ဂရီတီရမယ်ငါပြည်သူကိုငါဘယ်တော့မှအသက်ဆောင်မဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇကားလေးကဂရီလည်းတီရမယ်ငါဒီဒေါ်လာရေးသည်ဒီအာနာရှင်ကိုဒေါ်လာမို့တဲ့ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူး ဟလာဟိုရှင်းပြောတော့ဟိုဗာလဲဟိုလက်မှတ်ထိုးဖို့ပေါ့ဒွန်လိုင်းမှာပါပါတယ်လက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြအဲ့တော့အဲ့ဒီလိုလုတ်ခဲ့တဲ့ဟာနေလွမြောက်နေမျိုးကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နေမျိုးလာတဲ့အချိန်မှာကျွန်တော်ကဒီတော်လန်ยีနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လုတ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးပျောက်သွားပြီးတော့ကျွန်တော်မြေပြင်မှာကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီးကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့လို့ရှိရင်နေဦးစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှကြီးရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီးကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တဲ့ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပဲเนาะပထမတကားတော့မတောင်းမိတော့မုခိုင်တကောင်တော့ short film ပေါ့ဒုတိယတကားကတော့ရောင်နေလာရလမ်းပေါ့ဒီကောင် documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုအရင်တုန်းကတော့diary တိုက်ပတ်မောင်တို့ခစ်ကတော့ diary ဆိုတာစာအုပ်မှာရေးကြတော့ဒီဘက်ခစ်ရတော့ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးတက်ကိုချပြလို့ရတဲ့ idea တခုဟိုစိတ်ပိုင်းတခုကိုချပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလုတ်ခဲ့တဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တိုင်ရင်တက်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်တိန်တောင်းခွဲလောက်ကျွန်တော်ဗမာငွေနဲ့ဆိုနေတဲ့ရုပ်ရှင်နှကားအနေကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှင်လဲဒီနေ့ဒီချိန်အထိအေးပြည်သူတွေအေးမြေပြင် ground ကိုရောက်အောင်ရဲဘော်တွေနဲ့တွေ့လို့ရှင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရအတွက်ကျွန်တော်တို့အရန်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအဲတော်လန်ရေးကြီးသည်ဟိုပြီးဆုံးဖို့တော်လန်ရေးအောင်ဖို့ဒီကိုပေါ့ရှိခြင်းမရှိခြင်းနဲ့မသက်ဆိုင်ဘူးကျွန်တော်ပြောခဲ့တာတော်လန်ရေးရှုံးနေကိုပေါ့မပါလို့တော်လန်ရေးကလည်းရှုံးနေသွားမှာတော့နှောက်နေသွားမှာတော့မဟုတ်ဘူးကိုပေါ့ဒီတော်လန်ရေးပေါ်မှာအများကြီးတက်ရောက်မှုမရှိဘူးဒါပေမဲ့ကျွန်တော်ကြည်ပြီးတော့ motivation ရပြီးတော့ခွန်အားဖြစ်တဲ့လူတယောက်ရှိရင်ကျွန်တော်ကျင့်တတ်ပြီဆိုလို့ပြောခဲ့တဲ့ဇာခါရှိအဲ့ဒီအတိုင်းပဲအဲ့တယောက်တည်းမကားတဲ့ရဲဘော်တွေကျွန်တော်မြေပြင်မှာရှိနေတဲ့သူတို့နဲ့အတူတူရှိနေတဲ့အတွက်သူတို့ခွန်အားဖြစ်တာတွေ့ရတော့ကျွန်တော်တို့လုပ်ခဲ့တဲ့အရာတွေအာနာရှင်ကိုစန့်ကျင်ပြီးတော့ရဲဘော်တွေနဲ့အတူတူနေခဲ့တဲ့ဟာတွေအောင်မြင်တယ်လို့ပြောလို့ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဟုတ
်အဲ့တော့ကိုပေါ့ဆိုရင်ဒါမိသားစုလိုက်ကိုအခုဆိုရင်တော်လိုင်းနေမြေတွေမှာနေပြီးတော့ပေါ့နော်လှုပ်ရှားနေကြတယ်ပေါ့ဆိုတော့ဒါမိသားစုပါတခါတည်းကိုနဲ့အတူရက်တည်ပြီးတော့လှုပ်ရှားတဲ့အနေထားတော်တော်လေးထူးခြားတယ်ပြောရမှာပေါ့နော်တခြားအနုပညာရှင်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်အဲ့တော့မြန်မာနိုင်ငံထဲမှာကြံခဲ့တဲ့အနုပညာတွေတွေပေါ့အနုပညာရှင်တွေကရောတကယ်ပဲသူတို့ကဟိုစစ်ကောင်စီကိုထောက်ခံလို့လားဆရာနာသိန်းနာကိုထောက်ခံလို့လားအဲ့ဒီလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အနုပညာရှင်တွေရဲ့အနေထားကိုရောဘယ်လိုသုံးသပ်လဲ
အဲ့ဒါလေကျွန်တော်နှစ်ပိုင်းခွဲပြီးပြောရမှန်းတဲ့တူတယ်ဘာလို့ကျွန်တော်ကလည်းအဲ့လိုမိကွန်းမျိုးတွေကျွန်တော်ရုပ်ရှင်ပြပွဲတွေမှာတော့ဆို live တွေလွှင့်ပြီးတော့ဟို Q&A session တွေမှာဆိုမေးကြတယ်ပေါ့မေးကြကြည့်ပါကျွန်တော်ကကျွန်တော်မြင်တဲ့အမြင်ပေါ့ကျွန်တော်အဲ့ဒီအပေါ်မှာသုံးသက်တာကတော့အပိုင်းနှစ်ပိုင်းပေါ့နှစ်ပိုင်းဆိုတော့လူတွေကတယောက်နဲ့တယောက်ကအမှန်ခံနိုင်ရည်ဆွမ်းအားမတူကြဘူးပေါ့နော်အဲ့တော့ကားတွေမှာလိုပဲဟလာယင်တန်းကွဲနှစ်တန်းသုံးတန်း6တန်းဆိုတာဒီသူ့တန်နိုင်တဲ့ခံနိုင်တဲ့ဝင်ပေါ်မှာသူ့ကုန်တင်မှာပဲအဲ့ကားကသွားလို့လာလို့ရမှာဆိုတော့တန်ကွဲတန်နိုင်တဲ့ရင်ပေါ်မှာတော့သုံးတန်သွားတင်လို့မရအောင်အဲ့တော့လူတွေလည်းဒီလိုပဲပေါ့ကျွန်တော်ကတော့တဲ့အထိရောက်ပြီးကျွန်တော်ဒီလိုမျိုးလုံနိုင်ပြီမဲ့သူတို့တွေဒီဆန္ဒပြပြီးတော့ဒီနှစ်ငါးလုံးဖြစ်လာအောင်လုပ်တဲ့အချိန်ဒီလောက်ထိပဲသူလုံနိုင်ခဲ့တယ်ဆိုရင်လည်းသူတို့အဲ့ဒီအချိန်မှာလုံနိုင်ခဲ့တဲ့အားတွေပေါ်မှာကျွန်တော်တို့သူတို့ရေပါဝင်ခဲ့တဲ့အတိုင်းအတာတစ်ခုတည်းတော့ကျွန်တော်အတိမတ်ပြူတယ်ပေါ့နော်ကျွန်တော်အနေနဲ့အတိမတ်ပြူတယ်ဘာလို့တချို့နုပညာရှင်တော်တော်များများလမ်းမောထွက်ခဲ့ကြတဲ့အတွက်လည်းသူတို့ရဲ့နောက်ကသူတို့ပြည့်တတ်တဲ့အများကြီးလမ်းမောထက်ရောက်ခဲ့ကြတယ်လို့ကျွန်တော်လက်ခံတယ်ပေါ့နော်အဲ့တော့သူတို့ဟုတ်ပြီဆက်ပြီးမလိုက်နိုင်ကြတော့ဒီနေရာတိုင်းမှာတယ်မဲ့သူတို့ရဲ့ခဏန်ကြီးကကုန်သွားတဲ့ဒီနေရာမှာတယ်သူတို့ stock လုံးလိုက်ရတာတွေရှိပါတချို့အကြောင်းလည်းပျော်ပျော်ကြီးကိုစက်ကောင်စီကိုပူပေါင်းဖို့စက်ကောင်စီကိုဟလာသူတို့ရဲ့ထောက်တိုင်ကြီးအဖြစ်ရက်တည်ဖို့လူတွေတော့ကျွန်တော်မပြောတော့ဘူးတချို့တွေကအချိန်ကြီးအကြောင်းအကြောင်းကြောင့်လှုပ်ချင်စိတ်ရှိပါလိမ့်မယ်ဒါပေမဲ့လှုပ်ဖို့အကြောင်းတရားတွေသူတို့တွေမလှုပ်နိုင်ကြတဲ့အချိန်တွေမှာရှိနေတဲ့နေရာမှာပဲရက်လိုက်ပြီးတော့အဲသူတို့နေလိုက်ရတာဒီလည်းရှိပါလိမ့်မယ်ကျွန်တော်အလုံးစုံကိုတော့အကုန်လုံးတော့အဲတင်ကြုံပြီးတော့မပြောချင်ဘူးပေါ့နော်အဲ့လိုနေရင်တော့နောက်ပိုင်းမှာတော့ပုံမှန်အေးဆေးပါပဲကွာငါတို့ဒီလိုနေလဲရပါတယ်ဆိုပြီးပြန်ပြောင်းသွားတဲ့လူတွေလည်းတွေ့ရတာပေါ့ဒါပေမဲ့လုံးဝဘယ်
အဲ့နေရာမှာပဲရက်နေပြီးတော့ဘာအလုံးမှမလုပ်တဲ့အနုပညာရှင်တချို့တွေလည်းရှိတယ်ဆိုတော့တိမ့်ကြုံပြီးတော့အကုန်လုံးတော့ကျွန်တော်မဆိုလိုချင်ဘူးဒါပေမဲ့နှစ်ငါးလုံးကြီးလူပင်လေကြီးဖြစ်အောင်လှုပ်ခဲဆွဲဆောင်ခဲ့ကြတဲ့မှာအဲ့ခုကြံခဲ့တဲ့တချို့အနုပညာရှင်တွေလည်းပါတယ်သူတို့ကလည်းအတိုင်းအတာတစ်ခုတည်းကျွန်တော်အတိအမှတ်ပြုတယ်မလိုက်လာနိုင်ခဲ့တဲ့ပုံမှာဟာငါးလောက်မလုံနိုင်လို့ဆိုပြီးတော့သူတို့တွေကတော့ကျွန်တော်အဲ့လိုမျိုးပြီးတော့ကျွန်တော်မမြင်ချင်ဘူးပေါ့လူတိုင်းတော့မဟုတ်ဘူးပေါ့လူတိုင်းတချို့တွေကကြာလုံးဝတေချာပေါက်ကိုပဲဆက်ခေါင်စီဘက်ကနေရက်တီပြီးတော့လုံးဝမထောက်တိုင်ဖြစ်နေမဲ့အနုပညာရှင်တချို့တေချာပေါက်ရှိရဲ့တချို့တွေအချိန်ကြီးကြောင်းဟိုလိုဒီလိုဟိုနေရတဲ့လူတွေလည်းကြာတချို့ကြာလုံးဝပဲမချာချာနဲ့ကိုနေတဲ့လူတွေလည်းရှိပါတယ်
ဟုတ်ဟုတ်ကဲ့ကိုပေါ့အဲ့တော့အဲ့ဒီကိုပေါ့တို့လို့ပေါ့အနုပညာရှင်တွေကအခုဒီတော်လိုင်းရဲ့နယ်မြေတွေမှာရက်တိလှုပ်ရှားနေကြသလိုဒီအချင်းထောင်တွေထဲမှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပေါ့နော်ဆ iam မဆိုင်ရုပ်ရှင်ဒီဖန်တီးသူဒါဆ iam မရှင်တေဝီဆိုရင်လည်းအချင်းကြခံနေရတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဆ iam ဒီဆ iam ကိုစိန်းဆိုလို့ရှိရင်လည်းပေါ့နော်သူဆိုရင်ထောင်ကထွက်လာပြီးရက်ပိုင်းအတွင်းမှာပဲစုံပါသွားခဲ့ရတယ်ဒီထောင်တွေဆိုတော့အဲ့တော့ဒီလိုဒီတကယ်အထူးသဖြင့်ဒီရုပ်ရှင်ဖန်တီးတဲ့သူတွေပေါ့ဒီအဲ့လိုအနုပညာတွေဒီအနုပညာရှင်တွေဒီထောင်ထဲမှာအချင်းကြခံရတာအသက်ဆုံးရှုံးခဲ့ရတယ်ဘလောက်ထိထိဒီအနုမြန်မာနိုင်ငံအတွက်ပေါ့နော်ဘလောက်ထိခိုက်မှုတွေဘလို့အကျိုးတက်ရောက်မှုတွေရှိလဲရှင်
ကျွန်တော်အမှတ်မှားရင်တော့ sorry ပေါ့နော်ကျွန်တော်တကယ်လို့ကျွန်တော်မှတ်ထားတာကျွန်တော်သိသလောက်တော့ director တယောက်စစ်ကောင်စီကြောင့်တည်သွားတဲ့ဒါရိုက်တာကိုစိန်းကပထမအုပ်ဆုံးလို့ကျွန်တော်ထင်တယ်။ဘာလို့ဆိုကိုစိန်းကကျွန်တော် mainstream မှာတော့ကိုစိန်း mainstream မှာရက်တည်တဲ့သူမဟုတ်ဘူး။သူက short film ရဲ့ documentary နဲ့သူအများကြီးရိုက်ပြီးနိုင်ငံတကာမှာလည်းသူ့ကိုအသိမဲ့ပြုခံရတဲ့ကျွန်တော် documentary နဲ့ short film လောကမှာဆိုကိုစိန်းဆိုတာမသိရတူမရှိဘူး။ Wine Fest မှာရောကျွန်တော် American Center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုစိန်းတို့မတ်ဒေဝီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာ။အဲ့တော့သူတို့တွေထောင်ကျသွားတယ်ကြားရတယ်မတေဝီဆိုလဲတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိန်းထောင်ကြားတယ်ပြီးတော့နောက်ဆုံးပိတ်ကိုစိန်းနဲ့ကိုစိန်းနဲ့ကျွန်တော်တို့ကနောက်ဆုံးပိတ်တမတ်မတ်ရရဘာလဲဆိုတော့ကိုစိန်းတို့ကိုစိန်းနဲ့မတေဝီနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုဟိုထောက်ပံ့မယ်ဆိုတော့ campaign တွေရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ့်ထောက်ပံ့မှုလေးတော့ပြဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာဒီဟာ okay agree ပေါ့အဲ့ဒါပေးမယ်ထောက်ပံ့လို့ပြောဆိုနေတုံးပဲရှိသေးတယ်ကိုစိန်းကျွန်တော်ထောင်ထဲမှာဆိုတော့ကိုစိန်းအောက်ပိုင်းတည်သွားပြီဆိုတော့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းတည်သွားကိုစိန်းကတည်တယ်ငကိုရေကကိုစိန်းကပါပါလေးပိန်ပိန်တေးသေးလေးကိုစိန်းကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်နေနဲ့သူဘလို့မှခံနိုင်မှာမဟုတ်ဘူးသူအောက်ပိုင်းတည်ပြီးတော့နောက်ဆုံးပိတ်ကျွန်တော်တည်တဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကတည်ပြီမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့သူကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအလိုက်တာလို့ကြားတယ်အလိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထက်မှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထက်ရောက်မှတည်သွားတယ်ဆိုတော့ပုံစံမျိုးဖြစ်အောင်ပြေးတဲ့ကြောင့်ဒီလိုမျိုးအနုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံးရှုံးခြင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖျက်ဆီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအနုပညာတွေပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုယ်တိုင်လည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကျတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်၃နှစ်ကျော်လာပြီဆိုတော့ပထမအောင်ဆုံးကထွက်လာတော့တစ်နှစ်အတွင်းမှာပဲပြန်ပြီးတော့ကိုရီးပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခု၂နှစ်အခု၃နှစ်ကျော်လာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေမြေမှာရက်တီလှုပ်ရှားနေတဲ့မျောလင်းချက်ပေါ့ကိုပေါ့ရမျောလင်းချက်ကဘာလဲရှင
်ကျွန်တော်မျောလင်းချက်ကတော့ဒေတာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျောလင်းချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေဒေတာလဲကျွန်တော်တို့တိတ်မကြတော့ဘူးအရင်တော့ကျွန်တော်တို့ကျွန်တော်အိမ်ပြန်လမ်းတွေကိုကျွန်တော်တို့ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်ကျွန်တော်တို့အိမ်ပြန်လမ်းဒီဘယ်လမ်းနေဖောက်မယ်ဆိုကျွန်တော်မသိဘူးအဲ့တော့ကျွန်တော်ဘာတွေလောက်ကြကျွန်တော်လက်ခါမှာရှိတဲ့ဒမဒိုတို့ဟာလာဝချွန်းနှုံးနဲ့ပဲလမ်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အဲ့လမ်းကမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်နည်းနည်းစုဖွဲ့မှုတွေရလာတဲ့အချိန်မှာကျွန်တော်တို့ရဲ့လမ်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လမ်းလေးဖြစ်လာခဲ့တယ် ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာကျွန်တော်တို့ကထွန်ဆန်းနဲ့ပေါ်ရလမ်းဖြစ်လာတယ်အဲ့တော့ထွန်ဆန်းနဲ့ပေါ်ရလမ်းဖြစ်တဲ့အတွက်၄50ယောက်လျှောက်လို့ရတဲ့လမ်းဖြစ်လာအခုတော့အားလုံးလည်းမြင်နေတဲ့စစ်တိုင်းလို့အရင်တော့တူမီနဲ့ဆခဲ့ရတယ်ကျွန်တော်ဒေါ်လန်ရေးကနေစစ်တိုင်းတတိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လိုက်ရဘိုးဒိုစာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်ဒီပြန်ရောက်သွားကြပြီအားလုံးလည်းမြင်နေတဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့ ER တွေဆိုရင် ER တွေဆိုလို့ရှိရင်ကိုယ့်ရဲ့ခြံစည်းရိုးတွေကိုရောက်နေကြပြီလေဟာလားကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာ။ဟာကိုအိမ်ဘိုးတက်ဖို့အတွက်ကဘယ်ကနေတက်မလဲ။အိမ်ရှိတဲ့ကဘောကတက်မလား။နောက်ဖေးတဲ့ကဘောတက်မလား။ကြမ်းခွာတက်မလား။မျက်နှာချက်ကဆင်းဆင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ဝင်မဲ့အပေါက်ကိုပဲရှာနေကြ။တကယ်လို့သူတို့ခြံစည်းရိုးတွေကိုရောက်နေ။ကျွန်တော်တို့ဒါကျွန်တော်တို့ရဲ့ခြံစည်းရိုးနောက်ကတ်လို့မရသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ရင်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်။အဲ့တော့သူတို့တွေသူများတွေမြန်မြန်အိမ်ပြန်ရောက်ဖို့တွေကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်သူတို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်သူတို့နဲ့အတူတူကျွန်တော်တို့အဲအတူတူပံ့ပိုးမယ်သူတို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်သလိုခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွားတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါအခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေဖြေပေးတဲ့အတွက်ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပ
ထိုင်းမြန်မာနယ်စပ်တနေရာမှာရောက်နေတဲ့ရုပ်ရှင်ဒါရိုက်တာကိုပေါက်ကိုမိုင်းရင်နိုင်ငံတွေ့ဆုံမိမြန်ပြီးတော့မြန်မာဒီမိုကရေစီရာဆွေးနွေးကအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VO ရဲ့အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VO မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
VO American တန်ကား2024ခုနှစ်ဩဂတ်လ25ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီထိလိုင်းတုံးပြီးတော့30နဲ့51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးပါပါနေပြီးတော့မှတံပြန်အာလာသိမ့်တယ်လို့ပြီးခဲ့တဲ့ဩဂတ်လ13ရက်နေ့ကကောလာဟာလသတင်းတွေထွက်ပေါ်ခဲ့ပါတယ်နေပြီးတော့မှအမှန်တကယ်ဘာတွေဖြစ်ခဲ့လဲဆိုတာမပြောနိုင်ပေမဲ့အဲ့လိုသတင်းတွေထွက်ပေါ်လာပြီးသိမချခင်ပါပဲစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ရုံးခန်းနေရာရွှေပြောင်းရတယ်ဆိုတဲ့သတင်းတွေကြားရပြန်ပါတယ်အကြက်တဲပေါင်းစုံနဲ့ဂျုံတွေ့နေရတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လက်အောက်ကစစ်ကောင်စီရဲ့ကံကြမ္မာဘယ်ခြေစိုက်မလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနီအကြက်တဲပေါင်းစုံနဲ့ကြုံတွေ့နေရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်အောက်ကစစ်ကောင်စီကြာရှုံးတော့မှလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်နိုင်ငံကြာရေးဝန်ကြီးဝမ်ယီနေပြည်တော်မလာမီတရက်အလိုဩဂုတ်လ13ရက်နေ့ညနေပိုင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖယ်ရှားကတံပြန်အာဏာသိမ်းမှုဖြစ်ပွားတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာမှာအချိန်အဟုန်နဲ့ပြန့်နှံ့ခဲ့တာတွေ့ရပါတယ်။ဒါပေမဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနောက်တနေ့ဩဂုတ်လ14ရက်နေ့မှာတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့တာတွေ့ရတယ်လို့တံပြန်အာဏာသိမ်းတဲ့သတင်းကိုလည်းစစ်ကောင်စီကမဟုတ်မမှန်ကြောင်းညင်းဆိုခဲ့ပါတယ်။ကောလာဟလသတင်းတွေအရတံပြန်အာဏာသိမ်းရမှာပါဝင်ခဲ့တယ်လို့နာမည်ထွက်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေးအပါအဝင်ဒုတိယဗိုလ်ချုပ်ကြီးတွေဖြစ်ကြတဲ့ညိုစောနဲ့ရဲဝင်းဦးတို့ကိုဩဂုတ်လ15ရက်နေ့မှာဗိုလ်ချုပ်ကြီးယာဒူးတွေတိုးပေးလိုက်တဲ့အကြောင်းသတင်းတွေကဆိုပါတယ်။အဲဒီလိုအောင်လင်းတွေညိုစောနဲ့ရဲဝင်းဦးတို့ကိုဗိုလ်ချုပ်ကြီးတွေအဖြစ်ယာဒူးတိုးပေးပြီးမချေမနှောင်းမှပဲစစ်ကောင်စီဒုတိယကောင်းဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကိုစီယုံကျုံမာရောတမရအိမ်တော်မှာပါတူထိုင်နေကြရုံးခန်းကနေပြောင်းရွှေ့ရတယ်ဆိုတဲ့သတင်းကို ARD သတင်းဌာနကဩဂုတ်လ19ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒီဖြစ်စဉ်တွေကိုကြည့်ရင်နေပြည်တော်မှာတံပြန်အာဏာသိမ်းခဲ့တာမျိုးရှိမရှိအသေးချာမပြောနိုင်ပေမယ့်စစ်ကောင်စီထိပ်ပိုင်းမှာယာဓုအပြောင်းလဲတွေနဲ့လှုပ်ခတ်နေတယ်အချင်းချင်းကြားမယုံကြည်မှုတွေနဲ့မတည်မငြိမ်ဖြစ်နေတယ်ဆိုတာကတော့သိကြပါတယ်လို့အကဲခတ်တွေကယူဆကြပါတယ်။ ARD သတင်းကစီယုံကျုံမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ရုံးခန်းနဲ့တထက်ထဲမှာရှိတဲ့ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ရုံးခန်းကိုအောက်ထပ်သူရွှေ့ရတယ်အလားတူပဲတမရအိမ်တော်မှာလည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရုံးခန်းမှာထိုင်တဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းရုံးခန်းကိုတမရအိမ်တော်အပြင်ဘက်မှာရှိတဲ့ဒုတိယတမရနှစ်ရုံးခန်းကို piang shui yare lu po piya tha ba de si kaung saung me yang lain ga tu lu yong mya ko lou pai kwen po pe ga dutiya bo jong mu ji so win akhan kan da ko shwa cha lai da la me kon thau sia phit la de lu le ayari tadin ga so ba de thauk khan tu mya ga bin me yang lain ko shauk cha ni ja bi so de saung ba da bouk ko le ayari tadin thana ga august la 19 ya ni ma po piya tha da tu ya ba de ayari saung ba ga jangkhan yi party ni bi do ukkatha bu le la sui pauk ko ro ne ဥဝိရသူတို့ကိုကိုးကားရေးသားပါတယ်ဘူးလက်လှဆွေကအရင်ကကာကွယ်ရေးဦးစီးချုပ်တွေဖြစ်ကြတဲ့ဘူဂျုံမှုကြီးစောမောင်နဲ့ဘူဂျုံမှုကြီးတန်းရွှေတို့ဟာ
시다고타칸비치데쪼뚜가ခင်မ्याကိုစိတ်ပြက်နေပြီလို့ရေးတဲ့အကြောင်းနဲ့အမျိုးသားရေးအစွန်းရောက်မပတ်တာဖုန်ကြီးဥဝီရသူကလည်းလူမှုကွန်ရက်မှာမင်းအောင်လိုင်ကိုလှောင်ပြောင်ပြီးမင်းအောင်လိုင်ဟာချမ်းပြီမြောက်ပိုင်းကိုတော်လိုင်းရေးတပ်တွေစီလှူလိုက်တယ်လို့စွပ်စွဲတဲ့အကြောင်းအေရီဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။ISP မြန်မာရဲ့နေပြည်တော်လော်ဂျီ၅ဆောင်းပါးမှာစစ်ကောင်းဆောင်နဲ့တကူတော်
Tanjamadi, Ja Somi Bedu, Chilampo Seiladi, Lugonsin be popia tabare. Eddie Sambama, Anna Dami Donijo a Jama, Miamma Damarone, Se Anna Ding Gonson Ripu, Gilet Biatanarigu, Dolu Yensaini Yababi. See ya sit down Salegu Shide, La Shoga, Shimia Dan Sitanajo, Yamaka Ja Shondobi, Janet sit down to Rega, Goguha, Daya. Simianaza point, yen sign near body. Name ye, tapwe, lene kaya, a mapia sonjo near be, lelu layare mu, connoisse lemu, chine yon de maga, mebian di daga, mu jidriba, change out can near body. Janganda di di pit, lumu, siwa piatanari male, machuna magana and chin in it, jon doin near body. Bojomuji meona usan tare, nangano sima ocho ye gonsi sura, nanga ye body de kuga, anago choka in tare. Body usau needed, oh so moose and mule mahot the loo. Sidaya, she do subong usau needed, oh so moose and mule, home in the wabu. Ludo rega ten nine jay needed, oh so moose and mule pinny barre, ye da tabare. Dabien, sikonsi, anaya usinga, Nanganaga bangwe seleguma, American dollar, chowed at the mat ship billy anti shigerel, suja barre. A cool chain don't need joke a la maro. Nanganyang weary let go. Yala lemapo, Nanga lepio jalumata, Jonduini Yabi, Sujava relule, Yita Tara, Duyabare Dajonle, the old Nanganjai when you won yiga. Sigonsi let out my manning aye, Leshi Cheniha, Saipuare, Cheni Guyani Bilu, Tananga ma bilo de, Lansha Megon, Siwima, Piochagera, Pipare. To Dubabe, Gula the Maga, Sonansi Se Mujo. Dabel ain dabel an apoy a jike ni gu lak guam janga le. Myanmar sita ha saouti ya maya phin ni bi. A jang phe mu rwe gu po lou la ra twi ya re lu pyo cha ke ba re. India naingan chi zai the statement thadin sa ga le turning point so de tabor ra a myin gu yi ta ba re. Ehri tabor ra a myin ma sit kaun si ni ne la shu gu song chung ya ra ha ni byu a shou nei mu ma hou be ma ha byu a ye nei mu phit de. A shimmy out and sit down, Najo Yamaka, Lemianza, Ja, Song Dwaraha, Miamanangama, Sita Jizomu, Sellet, Dimianaima, Omala, Sura, a Jija, Megotosia, Pitel, Suvare. Bello, where Pippi, Birin Biba, Nanga, Lila, Geka, Duri, Bianya, Shinduga, Sikonsi, Alonga, Lago, Biosu, Suinuila, Jababi. Dajonle, Nanga, Tudi, Diduga, Sikonsi, ha, Namiri, the Pippi, Sojo, Lelun, Yababi. Dolaye Azuriga, Nemi so mumune, Tencho Nemiri, Pumu Jepian Lani Babi. A ye jiraga, Eri Nemiri ma, Ocho ye bello to domale. Bianyaye, Jama ye sare, Bidu won somulo andri, Sanidija bello to domale, Sura, a ye digi lo sombulo, Anni Babi, Sobare Kamia.
ကွာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုဖြည့်သွင်းနိုင်တာတင်ဆက်ပေးခဲ့တာဖြစ်ပါတယ် အခုတခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့စစ်ကောင်စီလက်လွတ်လိုက်ရတဲ့တရုတ်စီမံကိန်းများဆိုပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှမ်းမြောက်နယ်ဆက်ဆက်တဲ့ဒေသတွေအပြင်ရခိုင်ဒေသမှာပါတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းအများပြားကိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကထိန်းချုပ်နိုင်လာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသအပါအဝင်မန္တလေးနဲ့စကိုင်းတိုင်းအတွင်းကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေစစ်ကောင်စီဘက်ကလက်လွတ်ရတာပိုများလာပါတယ်စစ်ကောင်စီရဲ့စစ်ရေးရှုံးနိမှုတွေနဲ့အတူရှမ်းမြောက်နဲ့ဆက်ဆက်ဒေသတွေမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း16ခုရှိတဲ့အထက်10ခုကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကအပြည့်အဝထိန်းချုပ်မှုလုပ်လာနိုင်တာပါဒီအထဲမှာမူဆယ်နဲ့ချင်းရွှေဟော်နေဆက်စီဝါရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေပြင်ကွန်းလုံတံတားနဲ့နောင်ချိုကတကြားဆက်ယုံတွေပါဝင်ပါတယ်ထီးချိုင်မြို့နယ်အတွင်းကတကောင်းနီကဲဆက်ယုံမတရားမြို့နယ်ကအယ်ဖာဗီလက်မြေဆက်ယုံတွေလည်းထိန်းချုပ်ခံထားရပါတယ်ရှမ်းမြောက်ကအဓိကကျတဲ့ကုံသွယ်ရေးလမ်းမိုင်းတွေနဲ့ရေနံပိုက်လိုင်းကိုလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတစိမ့်တစ်ပိုင်းထိန်းချုပ်ထားပါတယ်။ဒါအပြင်ရခိုင်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းအများစုဟာလည်းထိန်းချုပ်ခံထားရပါတယ်။ရခိုင်ပြည်နယ်မှာတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း7ခုရှိတဲ့အထက်9ခုကိုအာရခတပ်တော်ကတစိမ့်တစ်ပိုင်းထိန်းချုပ်ထားတာပါ။ဒီအချိန်မှာရေနံနဲ့တဘာဝတန်းငွေပိုက်လိုင်းအပါအဝင်ကြောက်ဖြူတဘာဝတန်းငွေ3စွမ်းအင်စီမံကိန်းရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတို့လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ကတရုတ်စီမံကိန်းတွေကိုကြည့်ရင်ကြောက်ဖြူဒေသကိုဗဟုပြုထားတာတွေ့နိုင်ပါတယ်။ပြီးခဲ့တဲ့ဇွန်လဆန်းတုန်းကတော့တရုတ်တန်အမတ်နဲ့အဖွဲ့ဟာကြောက်ဖြူကို3ရက်ကြာတွားရောက်ခဲ့ပါသေးတယ်။နိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့တော့စစ်ကောင်စီဥက္ကဋ္ဌကကတိကဝတ်ပြုပြောဆိုပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်အသစ်ရဲ့တန်အမတ်ခန့်အပ်လွာပြီးအပ်ပွဲမှာအဲ့ဒီလိုပြောခဲ့တာပါတန်အမတ်အသစ်ကလည်းမြန်မာနိုင်ငံကတရုတ်စီမံကိန်းတွေနဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒီရက်ပိုင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့ဘေကျင်းမှာတွေ့ဆုံခဲ့ပါတယ်။တခြားနိုင်ငံတွေရဲ့ပြည်ရင်းရေးကိုဆွတ်ဖက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးကအဲ့ဒီတွေ့ဆုံမှုမှာပြောပါတယ်။မြန်မာနိုင်ငံဦးဆောင်တဲ့ငင်းချမ်းရေးဖြစ်စဉ်ကိုအားပေးကူညီသွားမယ်လို့လည်းသူကပြောခဲ့ပါတယ်။
ISP မြန်မာရဲ့မြင်ကွင်းကြံမှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိဇလာကျော်ကတင်ဆက်ပေးထားပါတယ်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်ကိုသစ္စာဆိုတဲ့တော်ရရှင်ကသတင်းထူးသတင်းဥတွေကြည့်ရတာဝမ်းတာပီတီဖြစ်ရပါကြောင်းဝိုင်းတော်သားတွေအားလုံးကျန်းမာပါစေကြောင်းဆုတောင်းပေးလာပါတယ်
VOA ကျေးဇူးတင်ပါတယ်တဲ့မှန်ကန်စစ်မှန်သောသတင်းတွေကိုအမြဲတမ်းအားပေးနေတဲ့ကျွန်တော်ဖြစ်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ရှင်ကြော်တင်ဆိုရတော့ရှင်ကတော့ update သတင်းတွေပဲသိကြပါလေတဲ့ဟုတ်ကဲ့ update ဖြစ်တဲ့နောက်ဆုံးရသတင်းတွေသိကြနေဆိုရင်အခုစာရေးလာတဲ့ VA Facebook စာမျက်နှာမှာဝင်ကြည့်လို့ရပါရဲ့နော်ဥကျော်အေးဆိုရတော့ရှင်ကလည်းသတင်းဌာနတွေကအစုံလင်းဆုံးက VA ပါနေတိုင်းနားထောင်ပါလေတဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဥကျော်အေးဘေးကင်းကြပါပါစေနော်ဥဆိုင်ကမ်ထွန်းဆိုရတော့ရှင်ကလည်း Facebook Radio PSI ဆလောင်တမျိုးမျိုးနဲ့နေစဉ်နားတော်အဆင်ဖြစ်ပါတယ်VOA TV မျက်စိမှဒီလိုမျိုးနိုင်ငံသားသတင်းဌာနတွေကကျွန်တော်ရဲ့ဘဝအဖို့မွန်နေပါဗျာပြောမယ်ဆိုရင်တော့ရေဒီယိုစုပ်လေးနဲ့ VOA ကိုနားဆင်လာခဲ့တာ65 66ခုနှစ်ခရဲကပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့နှစ်တွေအတော်ကြာခဲ့ပါပြီเนาะအခုလိုမျိုးနှစ်ရှည် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်အောင်ရဲထက်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOA ဆက်သွယ်လို့ရတဲ့ဖုန်းနံပါတ်လိုချင်ပါတယ်ဗျာတဲ့ဟုတ်ကဲ့ပါ VOA သတင်းဌာနဖုန်းသက်သက်မရှိပါဘူးเนาะအခုဆက်သွယ်တဲ့ Messenger ဒါမှမဟုတ် Email ဖြစ်တဲ့ burmese@voanews.com လို့ကနေပြီးတော့ကျမတို့ VOA ကိုဆက်သွယ်နိုင်ပါတယ်အဲ့ဒီကနေပြင်ပြီးတော့အကြောင်းပြန်ပြပါမယ်ရှင်ဒီကိုရေးလာတဲ့စာရေးတွေမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ရဲ့စာရေးကိုလည်းအပတ်စဉ်ထည့်သွင်းပြီးဖော်ပြပေးနေပါတယ်နော်ဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးဆွေးနွေးလာတဲ့သောရရှင်အကောင့်နံပါတ်လေးခြံထားပေးပါလို့ဆိုလာပါတယ
်မဟိတနာကျော်နဲ့တကွ VOA အဖွဲ့သားများအားလုံးဘေးရန်ကင်းကွာကိုစိတ်နှစ်ဖျားကျန်းမာချမ်းသာကြပါစေကြောင်းဥစွာဆူတောင်းမြစ်တာပို့တာလိုက်ပါရခင်ဗျာ VOA ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးလည်းပြောကြပါအောင်ဗျာမြန်မာပြည်အကြမ်းဖက်စစ်တပ်ကြီးကဇူလိုင်19ရက်အာဇာနည်နေ့ကြီးလေကြောင်းကဘုံကျဲအရသာပြည်သူတွေတေကျေဒဏ်ရာရကြတာနိုင်ငံကိုအုပ်ချုပ်နေပါတယ်ဆိုတဲ့အဖွဲ့ကကုပ်ပြည်သူတွေကိုကိုယ်တိုင်တပ်ဖြတ်နေတာကိုလူအခွင့်ရေးတို့လွတ်လပ်စွာရှင်တန်ဝင်းတို့ဆိုတာတွေကိုတာဝန်ယူတာဝန်ခံထားတဲ့ကုလသမဂ္ဂအဖွဲ့ကြီးကဘလို့အကြောင်းတွေကြောင့်များအတူပြီးမဝင်နိုင်ဖြစ်နေတာလေဗျာစစ်ဖြစ်နေလို့လေရင်နဲ့ဘုံကျဲတယ်ဆိုလဲပြည်တွင်းစစ်လေဗျာပြည်တွင်းစစ်ကိုလေရင်သုံးပြီးဘုံကျဲချပြည်သူကိုတတ်နေတာဘာအကြောင်းကြောင့်များကုလသမဂ္ဂအဖွဲ့ကြီးကအတူပြီးမဝင်နိုင်ဖြစ်နေရတာလေဗျာမေးပေးကြပါဦးဒီအတိုင်းဆိုကဘာကြီးမှာလက်နဲ့ရှိသူအင်အားကြီးသူအနိုင်ကျင့်လို့ရတဲ့ကြောက်ခမန်းလေးလေးငရဲကဘာကြီးမကြခင်ဖြစ်တော်မှာပါလားဗျာကမ္ဘာလူသားအလုံးအတွက်အမှန်တရားတို့တရားမျှတမှုတို့အသက်ရှင်ရည်တည်ခွင့်တို့ဆိုတာတွေဘယ်သူပဲအဖွဲ့ကတာဝန်ယူကြမှာလဲတရားမျှတမှုပျောက်ဆုံးတော့မှာလားစိတ်သုံးတော့မှာလားဆိုတာကုလသမဂ္ဂအဖွဲ့ကြီးကိုမေးပေးကြပါအောင်ဗျာ
မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ကိုယ်ပိုင်ထင်မြင်ယူဆချက်ပါနောက်တဲ့သောရရှင်တယောက်ကတော့တဲ့တခုကြားလို့စိတ်ခံစားချက်စာတို့လေးရေးမိပါတယ်ဆိုပြီးတော့မမကြီးကအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်မြန်မာပြည်အကြောင်းစဉ်းစားပြီးအရန်ဝမ်းနေရပါတယ်အထူးသဖြင့်အားကိုးရမဲ့တဲ့ပြည်သူတွေအတွက်ပါကျွန်တော်တဲ့တခုကြားပြီးတော့စိတ်ခံစားချက်တွေကိုစာတို့လေးရေးမိလို့ပါမိများမိနိုင်ရေများရေနိုင်တဲ့ကြားမှာအမှန်တရားကပျောက်ကွယ်တတ်သည်ဒီအန်ရယ်တွေဒီအမဆိုးတွေကသူတို့သတင်းစာရှင်းလင်းပွဲတစ်ခါတည်းနဲ့အဆုံးတတ်ရမလားအမှန်တရားကသူတို့ဘက်မှာပဲရှိကြတယ်နောက်ဆုံး96နှစ်ကိုလမ်းလျှောက်တာတော့သူ့ area တဲကလမ်းဆိုပြီးပြစ်သက်ခံရနိုင်တယ်။ဝမ်းနည်းစရာကြီးမြန်မာပြည
်မြန်မာနိုင်ငံမှာဆိုးရွားနေထိုင်နေကြရတဲ့သူတွေရဲ့ခံစားချက်ကိုဒီတော်ရရှင်ရဲ့ဆာမထင်ဟပြနေပါရဲ့နော်အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးသွားခြင်းပါရဲ့နော်ကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင်ဒေသနန်းရွမြို့နယ်ပန်ဆောင်မြို့နယ်ကချေးရွာတရွာကရွာသားတို့ပါတဲ့ကျွန်တော်တို့ဒေသမှာဖြစ်နေတဲ့အခက်အခဲလေးသက်ဆိုင်ရာတည်အောင်လို့ဒီ VOA ကတစ်ဆင့်ပြောပြခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA ရဲ့ ကျွန်တော်တို့နယ်ဘက်ကနမ်မလေးကျေးရွာနဲ့လောင်းလိုင်းကျေးရွာကြားမိုးများပြီးလမ်းပျက်စီးသွားတာလားနဲ့ချီကြပြီမဲ့အခုချိန်ထိမပြုတ်ပြင်းသေးပဲပန်းဆောင်တဲ့နိုင်ရုံမြို့ကြားသွာလာနေကြတဲ့ပြည်သူတွေအရန်အခက်ခဲတွေ့နေကြပါတယ်တယောက်တည်းသွားရင်မော်တော်ဆိုင်ကတွန်းပေးက3000ကျွဲ4000စသဖြင့်ပေးရပါတယ်အသွားပြန်ဆိုရင်တသိန်းနီးပါးရှိပါတယ်ဒါကိုသက်ဆိုင်ရာဒေသအကြီးအကဲများအနေနဲ့အများဆုံးပြုပြင်ပေးစေချင်ပါတယ်ဒါကိုအထက်လူကြီးတွေသိအောင် VOA ကတဆင့်ပြောပြပေးနိုင်ရန်လေးစားစွာရင်ဖွင့်လိုက်ပါတယ်ဗျာ
လမ်းပန်းအခက်ခဲရောက်နေတဲ့ပန်းဆောင်တဲ့နန်းရုံမြို့ချာသွာလာလှုပ်ရှားနေရတဲ့ပြည်သူတွေရဲ့အခက်ခဲကိုအခုလိုအမြင်မဖော်ခြင်းနဲ့သူသောရရှင်တူရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရင်ဖွင့်လာတဲ့သောရရှင်မပဲဒီစာလေးဖတ်ပေးစီခြင်းပါတဲ့အသေးစိတ်တော့မရေတော့ပါဘူးစာရှင်နေမှာဆိုလို့ပါသူတို့ဒေတာကကြံတောင်သူတွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေကိုတင်ပြခြင်းပါတယ်ဆိုပြီးတော့စကိုင်းတိုင်းကသောရရှင်ရေးလာပါတယ
်2023 2024ကြံရာသီကတော့ပြီးဆုံးသွားခဲ့ပါပြီစကိုင်းတိုင်းဒေတာကြီးထိချိုင်မြို့နယ်မှာကုမ္ပဏီတစ်ခုက2023 2024ကြံရာသီမှာကြံတောင်သူတွေစီကနေသတ်မှတ်ကြံတန်းချိန်ကိုစာချုပ်ချုပ်ဝယ်ယူခဲ့ပါတယ်ယခုကြံတောင်သူများကြုံတွေ့နေရတဲ့အခက်အခဲများကတော့အဲ့ဒီကုမ္ပဏီကသူတို့ချုပ်ဆိုထားတဲ့ကြံတန်းချိန်ပြည့်အောင်တောင်သူများထံကနေမသိမ်းယူနိုင်ခဲ့ပါဘူးတချို့က100ရာခိုင်နှုန်းပြီးတယ်တချို့က80ရာခိုင်နှုန်းပြီးတယ်တချို့ကတော့50ရာခိုင်နှုန်းပဲပြီးပါတယ်ကြံတောင်သူတွေအရန်ကိုနစ်နာလွန်ပါတယ်ဝယ်ယူပြီးတဲ့ကြံတွေကိုလည်းတဝက်ကြီးပဲငွေပေးချေပါသေးတယ်ကြံတဝက်ကယခုအချိန်အထိမရှင်းပေးသေးပါဘူးခင်ဗျာ
စကိုင်းတိုင်းထိချိုင်မြို့နယ်ကကြံတောင်သူတွေနစ်နာနေရပါတယ်ဆိုပြီးတော့ဒီတော့ရှင်ရှင်းဖွင့်လာတာဖြစ်ပါတယ်ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်တဲ့ဆန္ဒပြုပါတယ်ရှင်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။မြန်မာ့ပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နာမည်ကျော်အမှုပညာရှင် Banksy ရဲ့ကိုကူးမြောက်လက်ရတစ်ခုဟာဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆန်ရုံမှာပေါ်ထွက်လာခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံမြစ်တစ်ခုထဲမှာရေချိုးကန်တွေကိုဖောင်ဖြစ်လော်တဲ့ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကျန်းနဲ့အမခင်ဖြူတွေတို့ကတင်ဆက်ပေးထားပါခင်ဗျာ
။နာမည်ကျော်အမှုပညာရှင် Banksy ရဲ့ကိုးကူးမြောက်လက်ရာတစ်ခုဟာဗြိတိန်နိုင်ငံလန်ဒန်မြို့ကတရိတ်ဆန်ရုံမှာပေါ်ထွက်လာခဲ့ပါတယ်။သူ့ဝင်လူလာတဲ့ Banksy ဟာဘယ်သူလဲ၊ဘယ်ကလာတယ်လဲဆိုတာဘယ်သူမှမသိပေမဲ့လေသူ့ရဲ့လက်ရာတွေဟာအများပြည်သူသွားလာတဲ့နေရာတွေမှာပေါ်လာလိမ့်ရှိပါတယ်။အခုကိုးကူးမြောက်နိုင်ငံစီးရေးပကြီးမှာတော့ကိုရီးယားကောင်ကပင်လယ်ဖျံတဲ့ငှက်တွေကိုလွှတ်ပေးနေတာပါလန်ဒန်သတင်းဆန်ရုံကတော့နွေရာသီမှာလာရောက်လည်ပတ်တဲ့သူများတဲ့အတွက်တကားပေါက်များများဖွင့်ထားပေးဖို့လိုအပ်တယ်လို့ဒီပကြီးပုံကားကိုခိုးသွားမှာဆိုတဲ့အတွက်ဖြုတ်သိမ်းထားမှာဖြစ်တယ်လို့ထုတ်ပြန်ပါတယ်တခြားသူရေးဆွဲခဲ့တဲ့ပကြီးတွေကတော့တောင်စိတ်ပုံတွေဆင်ပုံတွေလည်းပါပြီးဂျိုရုဆလောင်ဘန်းပေါ်မှာရေးဆွဲခဲ့တဲ့ဝင်းပလွေပုံကတော့ရေးဆွဲပြီးတော့နိုင်ပိုက်အကြမှာပဲခုခံလိုက်ရပါတယ်ဒီပုံတွေကိုဘန်ကစီရေးခဲ့တယ်ဆိုတာသိနိုင်တဲ့နည်းလမ်းတစ်ခုကတော့သူ့ကိုစောင့်ကြည့်သူ73သန်းရှိတဲ့ Instagram လူမှုကွန်ရက်အကောင့်မှာတင်ထားတာပါဘန်ကစီရဲ့အမှုပညာလက်ရာတွေကိုအတိတ်ပဲအမျိုးမျိုးနဲ့ပုံဖော်နေကြပြီးတော့အခုလန်ဒန်သတင်းဆန်ရုံကပုံကတော့နောက်ဆုံးဖြစ်တယ်ဆိုတာဘန်ကစီရဲ့အဖွဲ့ကိုမေးမြန်းပြီး BBC ရဲ့သတင်းမှာဖော်ပြထားပါတယ်ရှင်
American ပြည်တော်စု Washington ပြည်နယ် Auburn မြို့မှာ Dinosaur လိုဝစ်စင်ပြီးပြေးတဲ့အပြေးပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ Tyrannosaurus Rex လိုဝစ်စင်ပြီးကမ္ဘာဦးခင်မှာအများဆုံးပြေးနိုင်တဲ့သူအဖြစ်အနိုင်ရဖို့အတွက်ငင်းပြိုင်ခွင့်ကြီးနဲ့ပြေးခဲ့ကြတာပါ။အသက်အရွယ်ဆုံးပါဝင်ကြတဲ့ T-Rex ကမ္ဘာချန်ပီယံပြေးပွဲကို2018ခုနှစ်ထဲကစတင်ကျင်းပခဲ့တာပါ။ပြိုင်ပွဲဝင်သူတွေအနေနဲ့ကောင်းလှုပ်တုပ်လှုပ်တုပ် T-Rex လေထိုးရုပ်ကိုဝစ်စင်ပြေးရတာဖြစ်ပြီးတော့အသက်17နှစ်အောက်ကလေးတွေလည်းဝင်ပြေးကြပါတယ်အသက်12နှစ်ကနေ16နှစ်အတွင်းပြိုင်ပွဲမှာတော့အင်ဇာလုံးဆိုတဲ့နာမည်နဲ့ဝင်ပြိုင်တဲ့ဒိုင်နိုဆောကပိုဆွဲသွားပြီးအမျိုးသားပြိုင်ပွဲမှာတော့ One Shell of a Dino နာမည်နဲ့ဝင်ပြိုင်သူကအနိုင်ရသွားပါတယ်အမျိုးသမီးပြိုင်ပွဲမှာတော့ My Rex Girlfriend နာမည်နဲ့ပြိုင်တဲ့သူကအနိုင်ရသွားပြီးအသက်50အထက်ဒိုင်နိုဆောတွေပြိုင်တဲ့ပြိုင်ပွဲမှာတော့ Fossilizer ဆိုတဲ့နာမည်နဲ့ဒိုင်နိုဆောကအနိုင်ရသွားပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံဒီနော်မျိုးကမြူးစ်ပစ်ထဲမှာဒီချိုးခံတွေကိုထောင်ဖြစ်လော်တဲ့ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီနေ့အတွက်ခေါင်းစဉ်ကဘယ်ဂျီယံနိုင်ငံဖြစ်တာကြောင့်ရေချိုးတဲ့ခံတွေကိုဘယ်ဂျီယံနိုင်ငံရဲ့ထင်ရှားတဲ့အမှတ်အသားတွေဖြစ်တဲ့အာလူကျော်ပုံစံကလေးလေးသေးပေါက်နေတဲ့အယုတ်မီနီကန်ဖစ်အယုတ်ပုံစံနဲ့အတန်ပုံစံတွေအလားစင်ထားပါတယ်။လူပေါင်း200ကျော်လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီပွဲကို1982ခုနှစ်ကတည်းကစတင်ခဲ့တာပါ။အီတလီနိုင်ငံကလူတယောက်ဟာမြစ်ထဲကိုရေချိုးကန်နဲ့လှော်သွားခဲ့တဲ့တဲ့ရင်ကိုဗီဒီယိုမှာကြားခဲ့တဲ့ဒီမျိုးကစီးဆိုင်ပန်းရှင်တဦးကဆလုပ်လိုက်ရင်လည်းအခုလိုပွဲဖြစ်လာတာပါလို့ဒီပွဲကိုစီစဉ်သူတဦးကပြောပါတယ်ရေချိုးကန်ဖောင်52ခုပါဝင်ရှင်ပြိုင်ခဲ့ပြီးအဲ့ဒီထဲကနှစ်ခုကတော့လမ်းမှာပဲနှိမ့်ညွတ်ခဲ့ပါတယ်နောက်ဆုံးမှာပန်းဝင်လဲစိုးရင်စရာမလိုပဲပါဝင်ခဲ့တဲ့လူတိုင်းကိုစုတစ်ခုတော့ချီးမြှင့်ပါတယ်ရှင်
ရှားနိုင်ငံစတားမျိုးကကန်းကြီမှာလေငင်းခံရင်ပင်လယ်ကန်းကြီကြောက်ပြားကထွက်တဲ့အော်ဂန်အတန်ကိုနားဆင်နိုင်ပါပြီ။အော်ဂန်ပိုက်လိုင်းတွေကိုပင်လယ်ကန်းကြီကြောက်ပြားရီအောက်မှာထည့်မြုပ်ထားတာဖြစ်ပြီးတော့ပင်လယ်ရေလှိုင်းအားနဲ့အတန်ထွက်အောင်ဖန်တီးထားတာပါ။နာမည်ကြီးဗိသုကပညာရှင်နီကိုလာဘေးစစ်ကဒီဇိုင်းထွင်ဖန်တီးပေးထားတာဖြစ်ပြီးတော့ပင်လယ်တဲကိုလေကားတစ်ဆင်းသွားတဲ့ပုံစံဖန်တီးထားတဲ့ကြောက်ပြားရီအောက်မှာအတန်ထွက်နိုင်တဲ့အခန်းတွေကိုလည်းထည့်သွင်းတည်ဆောက်ထားတာပါ။အတန်တွေကတာယာသလိုအမြဲတမ်းလဲပြောင်းလဲနေပြီးတော့တရားထိုင်လို့ရတဲ့အထိစိတ်ငြိမ်စေတဲ့အတန်တွေထွက်နေတာပါအခုလိုကန်းကြီကိုပြုပြင်မှုတွေကို2005ခုနှစ်ကလှုပ်ဆောင်ခဲ့တာပါခင်ဗျာ
သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOE မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြာရှိနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟက်စပူလာဖွဲ့ကိုလက်ဦးမှုယူတက်ခတ်မှုဖြင့်အစ္စရေးကလက်ဗနွန်နိုင်ငံတောင်ပိုင်းမှာဒီကနေ့စောပိုင်းလေကြောင်းကအပြင်းထန်တက်ခတ်ပါတယ်ဟက်စပူလာစစ်သွေးကြွတွေကတော့ပြီးခဲ့တဲ့လတဲ့ဘေရုတ်မြို့တော်မှာထိတ်တန့်တမှုတယောက်အစ္စရေးရဲ့တက်ခတ်မှုကြောင့်သေဆုံးခဲ့တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့ရာနက်ချီရာနက်ချီရော့ကက်တွေဒရုန်းတွေကိုပစ်ခတ်ခဲ့တယ်လို့လည်းပြောဆိုခဲ့တာပါအစ္စရေးကတက်ခတ်မှုနဲ့ပတ်သက်လို့ပြောဆိုလာပြီးမကြာခင်မှာပဲဟက်စပူလာဖွဲ့ထူထောင်သူတူဖြစ်တဲ့ Fort Shuka အစ္စရေးရဲ့လေယောင်းတက်ခတ်မှုကြောင့်တေဆုံးရတဲ့ပေါ်ကနန်ဦးလက်တုံပြန်တဲ့အနေနဲ့အစ္စရေးစစ်ပဆိုင်ရဲ့ပြစ်မှတ်တွေကိုတက်ခတ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။နေ့လယ်ပိုင်းမှာတက်ခတ်မှုတွေရပ်ဆိုင်ပြီးတိကျထိခိုက်မှုအနည်းအချင်းသာရှိခဲ့ပေမဲ့တင်းမာမှုတွေကတော့ရှိနေဆဲဖြစ်ပါတယ်။ဂျာမနီနိုင်ငံအနောက်ပိုင်းဇိုလင်ဂန်မြို့မှာလူ300ယောက်တေဆုံး6ယောက်ဒဏ်ရာရခဲ့တဲ့ဒါနဲ့ထိုးတက်ခတ်မှုမှာမသိမငါသူဖြစ်ဖမ်းဆီးထားသူဟာအသက်26နှစ်အရွယ်ဆီးရီးယားအမျိုးသားဖြစ်တဲ့အကြောင်းဒီနေ့စောပိုင်းမှာပဲအာနာဝနီကပြောလိုက်ပါတယ်ကိုရိုင်လာရောက်ဖမ်းခံခဲ့ပြီးတက်ခတ်မှုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့တယ်လို့လည်းဒူဆက်ဒော့ဖ်ရဲတပ်ဖွဲ့နဲ့အစိုးရရှေ့နေရုံကပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါဖမ်းဆီးထားသူရဲ့တက်ခတ်မှုမှာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အပြင်းထန်စုံစမ်းနေကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကျပ်တဲတွေနဲ့လူခွေချိုးဖောက်မှုတွေကြီးထွားလာနေတာနဲ့မြလူနည်းစုတိုင်းရင်းသားတွေဘာသာကြားတွေအထူးသဖြင့်ရိုဟင်ဂျာတွေအတွက်အခက်အခဲတွေပိုတိုးလာနေတယ်လို့အမေရိကန်ကတတိပေးလိုက်ပါတယ်လူမျိုးလုံးတစ်ဖက်မှုကလွတ်မြောက်လာတဲ့ရိုဟင်ဂျာတွေနဲ့တသားရဲရက်တီကြောင်းလဲအမေရိကန်နိုင်ငံရဲ့အန်တိုနီဘလင်ကင်ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ
သတင်းကြေညာကိုကိုအောင်လုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းတဲ့တရားဝန်လို့ဖြစ်ပါတယ် VOA American အတန်ရဲ့တင်းငွေနေနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ30.51နဲ့လိုင်းလမီတာ190လို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နေပါ